မြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာပြည်တွင်းစစ်မီးကိုငြိမ်သက်နိုင်ဖို့ကအရေးတကြီးဆောင်ရွက်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာလည်းမှန်ကန်တဲ့နည်းလမ်းကိုသာအသုံးပြုဖို့လိုအပ်တယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ဒါ့အပြင်ဒီမိုကရေစီစနစ်တစ်ခုကိုထူထောင်တဲ့အခါမှာအစိုးရမှသာတာဝန်ရှိတာမဟုတ်ဘဲပြည်သူတရက်လုံးပါဝင်ဆောင်ရွက်ဖို့လိုအပ်ကြောင်းကိုလည်းပြောသွားပါတယ်။အပြည့်အစုံကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံအတွင်းဒီမိုကရေစီပြေဝါရရှိရေးအတွက်အသွင်ကူးပြောင်းရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာပြည်တွင်းငြိမ်းချမ်းရေးရရှိရေးကပထမဦးဆုံးအရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်
။ကျမတို့ပထမဦးဆုံးအရေးကြီးတဲ့ငြိမ်းချမ်းရေးကိစ္စကိုပြောချင်ပါတယ်။ကျမတို့ပြောင်းလဲဟာမှာပြည်တွင်းစစ်ဖြစ်ပွားနေတဲ့လွတ်လပ်ရေးရာဇင်ကစပြီးတော့ပြည်တွင်းစစ်မီးတွေမငြိမ်းနိုင်တဲ့ကျမတို့နိုင်ငံမှာငင်းကြရေးရအောင်လုပ်ဖို့ဆိုတော့ပထမဦးဆုံးအရေးကြီးဆုံးကိစ္စလည်းဖြစ်ပါတယ်။ကျမတို့ရဲ့ဦးစားပေးလုပ်ငန်းတစ်ခုလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဆိုလို့ရှိရင်တချို့ကနေပြီးတော့ဖွံ့ဖြိုးရတာအရေးကြီးတယ်။ဖွံ့ဖြိုးရလို့ရှိရင်အလိုလိုငင်းကြရေးရမယ်လို့ပြောတဲ့ပုံကိုရှိပါတယ်။ဒါဒီအမြင်ကိုကျမသဘောမတူပါဘူး။ငင်းကြရေးနဲ့ဖွံ့ဖြိုးရေးဟာခွဲပြီးတော့ကြည့်လို့မရပါဘူး။ငင်းကြရေးမရလို့ရှိရင်ဖွံ့ဖြိုးရေးဆိုတာလည်းတည်တန်းခံမြဲနိုင်မှာမဟုတ်ပါဘူး။ဖွံ့ဖြိုးရေးမရှိလို့ရှိလို့ရှင်ငြိမ်းချမ်းရေးဟာလည်းတည်တံ့ခံမြဲနိုင်မှာမဟုတ်ပါဘူးဒီနှစ်ခုဟာနှစ်ခုစလုံးအတွက်ကျမတို့စူးစမ်းဖို့လိုပါတယ်ဒါကြောင့်ကျမတို့ဟာဒီနိုင်ငံမှာပြည်တွင်းစစ်ငြိမ်းသွားဖို့ဆိုတာကိုဦးစားပေးပြီးတော့ဆောင်ရွက်နေတာပါငြိမ်းပြည်တွင်းစစ်ငြိမ်းဖို့လှုပ်ထားတဲ့တစ်ချိန်တည်းမှာပဲကျမတို့ရဲ့တိုင်းရင်းသားပြည်သူပြည်သားများအားလုံးဖွံ့ဖြိုးတွတ်တက်ဖို့လည်းစူးစမ်းနေတာဖြစ်ပါတယ်
ဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲ Forum on Myanmar Democratic Transition အခမ်းအနားအဖွဲ့မိတ်ကူမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်လွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်ကြီးတွေပါဝင်ဆောင်ရွက်ခဲ့ကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျေးဇူးတင်ကြောင်းလည်းပြောဆိုသွားပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာမန်ကန်နဲ့နီလန်အပြင်ဂုံတိတ်ခါရှိရှိနဲ့လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။
ပန်းတိုင်တစ်ခုဆိုတာပန်းတိုင်ကိုပဲကြည့်လို့မဖြစ်ပါဘူးပန်းတိုင်ကိုသွားတဲ့လမ်းကလည်းမှန်မှုလိုပါတယ်တချို့ကဆိုလို့ရှိရင်ပန်းတိုင်ရောက်ရင်ပြီးရောဘယ်သူနည်းနဲ့သွားဘယ်လိုနည်းနဲ့သွားသွားဆိုပြီးတော့ဒီလိုမြင်ကြပါတယ်ကျမကတော့ဒီလိုမမြင်ပါဘူးဒီပန်းတိုင်ကိုသွားတဲ့လမ်းမှာသွားပုံသွားနည်းမမှန်လို့ရှိရင်ပန်းတိုင်ကိုရောက်သွားတဲ့အခါကျရင်ကိုမျှော်မှန်းတယ်လို့မဖြစ်တတ်ပါဘူးဒီပန်းတိုင်ကိုကပုံပြက်ပန်းပြက်ဂုံတိတ်ခါမဲ့ဖြစ်သွားနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ရောက်အောင်လာတဲ့လမ်းကဂုံတိတ်ခါမဲ့ခဲ့လို့ဆိုလို့ရှိရင်ဒီလိုပဲဖြစ်မှာပါ။ဒါကြောင့်ပန်းတိုင်ရောက်အောင်လုပ်တဲ့နီလာနေရာလဲမှန်ကန်မှုလို့တယ်တိတ်ခါရှိဖို့လို့တယ်။ကျမတို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာရည်ရွယ်ချက်မှန်တယ်လို့လုပ်ပုံလုံးနည်းလမ်းစဉ်ကလဲမှန်မှုဟာအင်တာမအရေးကြီးပါတယ်။အများပြောလို့ရှိပါတယ်။ကိုယ်ပိုင်အစိုးရဟာမလုံလောက်ဘူး။ကောင်းတဲ့အစိုးရဖြစ်ဖို့လိုတယ်ဆိုတာပါ။
ဒီမိုကရေစီထူထောင်တယ်ဆိုတာယဉ်ကျေးမှုတစ်ခုကိုထူထောင်တာဖြစ်ပြီးဒီမိုကရေစီယဉ်ကျေးမှုဆိုတာဟာလည်းပြည်သူတွေကနေစတာဖြစ်တဲ့အတွက်ဒီမိုကရေစီထူထောင်တဲ့နေရာမှာပြည်သူတွေအားလုံးပါဝင်ဖို့ကအင်မတန်မှအရေးကြီးတဲ့အကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါရယ်မြန်မာနိုင်ငံအတွင်းတည်ငြိမ်ရေးဒီမိုကရေစီစနစ်အပြည့်အမြင့်တွယ်ရေးအတွက်ကြိုးပမ်းတဲ့နေရာမှာစီးပွားရေးနိုင်ငံရေးလူမှုရေးပါဝင်နိုင်ငံတွင်းမှာရှိတဲ့ပြဿနာပေါင်းစုံဘက်ကနေကြည့်ဖို့လိုပြီးကိုလိုချင်တဲ့တစ်ဖက်သေးကိုပဲဦးစားပေးပြီးကြည့်လို့မရတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောပါရယ်ဒါအပြင်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်စီးပွားရေးပြုပြင်ပြောင်းလဲရေးလုပ်တဲ့နေရာမှာလဲလွယ်ကူတဲ့ကိစ္စတစ်ခုမဟုတ်ဘူးလို့လဲသူကထပ်သွင်းပြောဆိုသွားပါရယ်ဒီမိုကရေစီစနစ်အတွင်းမှာအမြင်မတူညီမှုတွေရှိနေနိုင်ပေမဲ့လဲတဦးနဲ့တဦးအပြန်အလှန်လေးစားပြီးညီညွတ်မှုရှိဖို့ဟာလဲအရေးကြီးကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောပါရယ်အခုကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲမှာစစ်ဘက်အုပ်ချုပ်မှုမှအရက်ဘက်အုပ်ချုပ်ရေးသို့ဗဟိုဦးစီးစနစ်မှဈေးကွက်စီးပွားရေးသို့စစ်ပွဲမှဒီငြိမ်းချမ်းရေးစီသို့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာဖြစ်ပါတယ်။ဆွေးနွေးပွဲကိုပင်တိုင်ဆွေးနွေးကြတဲ့သူတွေကတော့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်အမတ်ကြီးဗေဂရမ်မစ္စရီYangon Heritage Trust Yangon မြို့ပြအမွေအနှစ်စောင့်ရှောက်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာသက်မြင့်ဦးနဲ့ Yangon Store Exchange မှာအများပိုင်ကုမ္ပဏီတစ်ခုဖြစ်တဲ့ FMI ရဲ့ဥက္ကဋ္ဌ Mr. Sashband တို့ပါဝင်ဆွေးနွေးကြတာဖြစ်ပါတယ်။ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့အခုလိုမြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲကိုပြုလုပ်တာဟာတင့်တော်တဲ့ဆွေးနွေးပွဲတရားဖြစ်ကြောင်းနဲ့ဆွေးနွေးပွဲကနေလက်တွေ့ကြတဲ့အဖြေကိုရှာကြဖို့ကိုလည်းတိုက်တွန်းပြောဆိုသွားပါရရှင်။